ဒီဇင်ဘာလ19ရက် Channel News Asia သတင်းမှာမြန်မာအရေးလက်မလျှော့ကြဖို့တိုက်တွန်းထားတဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာ17လနီးပါးရှိခဲ့ပြီးတဲ့နောက်တဘာတဲ့ပေါ်ပေါက်လိုက်ပါလာခဲ့တဲ့အကြမ်းဖက်မှုတွေမလုံခြုံမှုတွေနဲ့အတူနိုင်ငံဟာပြိုလဲလို့အခြေအနေကိုရောက်ရှိနေပြီဖြစ်ပါတယ်တဲ့။တစ်ချိန်တည်းမှာ COVID-19 ကူးစက်မှုကပ်ရောဂါနဲ့စီးပွားရေးအကျပ်တဲတွေနဲ့လည်းရင်ဆိုင်ကြုံတွေ့နေရတာဖြစ်ပါတယ်။ဒါပေမဲ့လက်ရှိနိုင်ငံတကာအခြေအနေတွေကြောင့်မြန်မာအရေးအပေါ်ကမ္ဘာအာရုံစုစိုက်မှုအပြည့်အဝမရနိုင်ပဲဖြစ်နေရကြောင်းဆောင်းမကဖော်ပြပါတယ်။အာဏာသိမ်းစစ်ဆိုးရဆက်ဆက်နေအိမ်အခြေချုပ်နဲ့ထိမ့်သိမ်းခံခဲ့ရလက်ရှိမှာလည်းထိမ့်သိမ်းခံထားရတဲ့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်အပေါ်လက်ယူမှုနဲ့လက်ရှိအာဏာသိမ်းစစ်ကောင်စီကထုံနှံနှစ်နှစ်ချမှတ်ခဲ့ပါတယ်။ဒါ့အပြင်တခြားစိုးချက်တွေနဲ့လည်းဆက်လက်ရင်ဆိုင်ရအောင်မှာဖြစ်ပါတယ်။ဒါပေမဲ့လက်ရှိမှာတခြားအရေးကြီးတဲ့နိုင်ငံတကာပြဿနာတွေကသာကမ္ဘာအာရုံကိုလွှတ်မုတ်ထားစေပဲလို့ဆောင်းပါးကဆိုပါတယ်နိုင်ငံတကာအတိုင်းအဝန်အနေနဲ့မြန်မာနိုင်ငံရဲ့အကြက်အဲဲကိုတစုံတရာဖြေရှင်းနိုင်မှာပါလားအနောက်နိုင်ငံတွေကတော့အာဏာသိမ်းစစ်ကောင်စီအပေါ်ပြည်ပကဗန်တွေမှာထားရှိတဲ့သူတို့ရဲ့ဗန်စင်ရင်တွေကိုပြစ်မှတ်ထားပိတ်ဆို့တာပြည်ဝင်ခွင့်ဗီဇာပိတ်ဆို့တာတွေချမှတ်ထားပြီးဖြစ်ပါတယ်ဒါပေမဲ့စစ်ကောင်စီမှာတရုတ်နဲ့ရုရှားအာကိုရှိနေတဲ့အတွက်အနောက်နိုင်ငံတွေရဲ့ဖိအားကိုတစုံတရာခံနိုင်ရည်ရှိခဲ့ပါတယ်တစ်ဖက်မှာလည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်နိုင်ငံရေးမတည်မငြိမ်ဖြစ်သွားရတာကိုတရုတ်ကမနစ်သက်သလိုအမျိုးသားညီညွတ်ရေးအစိုးရ NUG အပေါ်တရုတ်အနေနဲ့တိတိတသားသားဖက်လိုက်တာမျိုးလည်းမပြတ်သားခဲ့ပါဘူးမြန်မာစစ်တပ်နဲ့ရုရှားအစိုးရကြားဆက်ဆံရေးဟာအစဉ်သဖြင့်မြင့်မားနေခဲ့တာပါဒါကြောင့်လဲနိုင်ငံတကာအသိုင်းအဝန်အနေနဲ့မြန်မာနိုင်ငံရေးအကျပ်အဲကိုမတုံ့မထိကြတာဖြစ်ပါတယ်ဒါပေမဲ့မြန်မာကိုကူညီပံ့ပိုးပေးနိုင်တဲ့အချက်၃ချက်တော့အနည်းဆုံးရှိတယ်လို့သတင်းဆောင်မကဖော်ပြပါတယ်။အာဏာသိမ်းစစ်အစိုးရရဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SAC အနေနဲ့လိုအပ်ရင်အရပ်ပြည်သူတွေကိုတပ်ဖြတ်တာအပါအဝင်အကျွမ်းမဲ့အာဏာကိုသုံးစွဲပိုင်ခွင့်ရှိပါတယ်တဲ့။ NUG အနေနဲ့လက်နက်ကင်တော်လှန်ရေးနဲ့သာစစ်ကောင်စီကိုဖယ်ရှားနိုင်မှာဖြစ်ပြီးပြည်သူခုခံစစ်နဲ့သာအာဏာသိမ်းစစ်တပ်ကိုတုပြိုင်ရင်ဆိုင်နိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ပြင်ပကမ္ဘာအနေနဲ့လည်းမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်လည်ရောက်ရှိရေးအတွက်ငြင်းငြင်းချမ်းချမ်းကူညီဖြည့်ရှင်းကြရမှာဖြစ်ကြောင်းဘာကြောင့်လဲဆိုတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကိုပြောင်းရေးမှာပြီးခဲ့တဲ့ဆယ်နှစ်အတွင်းရင်းနှီးမြှုပ်နှံထားတာတွေကြောင့်ဖြစ်ကြောင်းဆောင်းပါးကဖော်ပြပါတယ်အခုထိတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SAC အနေနဲ့အာဆီယံသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့စိတ်အားထက်သန်ဖို့မရသေးသလိုအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းတွဲဆုံဆွေးနွေးရေးလုပ်ငန်းစဉ်အပေါ်စိတ်ဝင်စားဖို့မရသေးဘူးလို့ဆိုပါတယ်အခုလိုနှစ်ဖက်လုံးကတိုင်းပြည်ကိုထိန်းချုပ်နိုင်မှုကသာဥတီလုံးမှန်နေကြမယ်ဆိုရင်ပြင်းထန်ကြီးမားတဲ့ပြဿနာမှုအပြီးမြန်မာနိုင်ငံဟာလည်းအစိတ်စိတ်အမွှားမွှားပြိုကွက်သွားဖွယ်ရှိကြောင်းဆောင်းမကသတိပေးလိုက်ပါတယ်ဒီဇင်ဘာလ19ရက်ဘာကောက်ပို့သတင်းမှာတော့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာစူပူအကြမ်းဖက်မှုတွေရှောင်ရှားနိုင်ရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ညကမြန်မာနဲ့နယ်စပ်ထိုင်းနိုင်ငံတက်ခရိုင်မင်းလော့ဒုက္ခသည်စခန်းမှာစူပူအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပါတယ်ထိုင်းနိုင်ငံရဲ့တက်တဲ့အရင်ဆုံးဒုက္ခသည်စခန်းတွေဖြစ်ယူဆရတဲ့တာဆောင်ရန်ခရိုင်ကဒုက္ခသည်စခန်းတစ်ခုမှာမြန်မာဒုက္ခသည်တွေ1000ဝန်းကျင်ကစခန်းဝန်ထမ်းတွေနေထိုင်ရာအိမ်ယာတွေမော်တော်ယာဉ်တွေနဲ့ဆိုင်ခန်းတွေကိုမိရှုဖျက်ဆီးခဲ့ကြပါတယ်။အဲ့ဒီဖြစ်ရပ်ဟာ COVID-19 ထိခိုက်ရေးဆိုင်ရာစတင်ကန့်ကွက်မှုနဲ့ထိုင်းအရာရှိတွေရဲ့အကျင့်ပြတ်ချဆမှုတွေအောက်မှာပေါ်ပေါက်ခဲ့တာလို့ဆောင်းမကဖော်ပြပါတယ်။စတင်ဆန္ဒပြမှုအတွင်းစခန်းရဲ့အကြီးအကဲနဲ့တခြားအရာရှိတွေပါဝင်စီရနဝန်တန်းဒုံဒုံကြီးတွေကိုပါပြောင်းလဲပေးဖို့လဲတောင်းဆိုကြပါတယ်။မင်းလာဒုက္ခသည်စခန်းဟာတက်တန်းနှစ်ပေါင်း30ဝန်းကျင်ရှိပြီဖြစ်ပါတယ်။တာဆောင်ရန်ခရိုင်ဟာမြန်မာနိုင်ငံကရင်ပြည်နယ်နဲ့တစ်ဖက်တစ်ချက်မှာရှိပြီးကရင်ပြည်နယ်မှာတော့ကရင်လက်နက်ကိုင်အဖွဲ့နဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။အခုလက်ရှိအချိန်မှာဒုက္ခသည်2900ဝန်းကျင်လောက်ရှိပြီးအရင်ကဖြစ်ကတဆန်းတဲလေးတွေနဲ့နေခဲ့ရတဲ့အခြေအနေကနေအခုတော့လမ်းတွေရေးဆိုင်တွေနဲ့ဖြစ်နေပါပြီ။2008ခုနှစ်ကစလို့မိုဘိုင်းဖုန်းသုံးဆွဲလာနိုင်ခဲ့ပြီးနောက်နှစ်မှာကျန်းမာရေးပညာရေးလူမှုရေးတွေအတွက်လျှက်စစ်တားအားလိုင်းတွေနဲ့ဆက်သွယ်လာနိုင်ခဲ့ပါတယ်။ဒါပေမဲ့ COVID-19 ထိခိုက်ရေးပြဿနာကတော့ရှိနေဆဲဖြစ်ကြောင်းဆောင်းမကဖော်ပြပါတယ်ခင်ဗျာ။